တရားမဝင်မှုရေးစီဝါကုံစည်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးအရေးယူခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ဆက်နွယ်သူထိုင်းလွှတ်တော်မှဥပခက်ပါချီရီရန်ကွန်ကိုငွေမဲခွာချမှုနောက်ထပ်ဆက်ဆက်ရာဇဝတ်ဆွဲချက်တစ်ခုတစ်ခုလိုနဲ့အမှုတင်ရေးယူဖို့စုံစမ်းစစ်ဆေးမှုတွေကဆုံးဖြတ်ခဲ့ကြတယ်လို့ထိုင်းရှိနေချုပ်ယုံပြောခွင့်ရသူပြောဆိုတာကိုကူကာပြီးတော့ Bangkok Post သတင်းစာမှာရေးပါတယ်အထက်လွှတ်တော်မှဥပခက်ကိုငွေမဲခွာချမှုအခြားနိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းမှပါဝင်ပတ်သက်မှုနဲ့ရဲကစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်အဲ့ဒီစုံစမ်းတွေ့ရှိချက်ပေါ်မှာမူတည်ပြီးတော့အမှုတင်ရေးယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်အထက်လွှတ်တော်အမတ်ဟာမိုးရစ်ကုန်ကူးမှုနဲ့ဖန်ခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ပတ်သက်နေတယ်လို့ Move Forward Party ရဲ့အမတ် Ransimen Room ကဆွဆွဲပြောဆိုခဲ့တဲ့အပေါ်မှာအသက်62နှစ်အရွယ်အထက်လွှတ်တော်အမတ်ဥပခစ်ကဒီမီလာမတ်လ18ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီဆွဆွဲချက်မမှန်ဘူးဆိုပြီးတော့ငြင်းဆန်ခဲ့ပါသေးတယ်မွေးရကုံတဲ့မှုကရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့လက်စစ်တားပေးလုပ်ငန်းကတဆင့်ငွေမဲငွေဖြူဖြစ်အောင်လို့လုပ်တယ်ဆိုပြီးတော့သူဟာဆွဆွတ်ခံထားရပါလားဒီအမှုကိုစုံစမ်းစစ်ဆေးဖို့လွှဲပြောင်းခဲ့ပြီးတော့အခုလိုစုံစမ်းစစ်ဆေးမှုတွေရဲ့ဆုံးဖြတ်ချက်ပေါ်မှာရှစ်နေကျုပ်အနေနဲ့အထက်လွှတ်တော်မှဥပခစ်ကိုတရားစွဲမစွဲလာမဲ့ဇူလိုင်26ရက်နေ့မှာဆုံးဖြတ်မယ်လို့ရှစ်နေကျုပ်ယုံပြောခွင့်ရသူကပြောခဲ့ပါတယ်ထိုင်းနိုင်ငံမှာအခုလိုဖမ်းဆီးခံထားတဲ့မြမစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်ကိုထိုင်းအာဏာပိုင်တွေကရှာဖွေဖမ်းဆီးစဉ်နှုန်းကသူ့အိမ်မှာမြမစစ်ကောင်းဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်တမီးရဲ့သားနဲ့တမီးနဲ့သားရဲ့ပန်ဆိုင်မှုစာချုပ်စာရင်းတွေနဲ့ဗန်စာအုပ်တွေတွေ့ရှိခဲ့တယ်ဆိုပြီးတော့ရိုက်တာသတင်းတရမှာလည်းဖော်ပြခဲ့မှုပါတယ်ခင်ဗျာ